ယူကရိန်းမှာဖမ်းမိခဲ့တဲ့မြောက်ကိုရီးယားစစ်သားသေဆုံးသွားပြီလို့တောင်ကိုရီးယားကပဲပြောလိုက်ပါတယ်။ယူကရိန်းတို့ဒဏ်ရာနဲ့ဖမ်းမိတဲ့ဒီမြောက်ကိုရီးယားစစ်သားဟာဒဏ်ရာနဲ့သေဆုံးသွားပြီလို့တောင်ကိုရီးယားထောင်လင်းဌာနကဒီနေ့တောက်ကြနေမှာပြောလိုက်တာပါ။ဒီဇင်ဘာ26ရက်နေ့ကမြောက်ကိုရီးယားစစ်သားတယောက်ကိုယူကရိန်းဘက်ကအရှင်ဖမ်းမိခဲ့ပေမဲ့ရထားတဲ့ပြင်းထန်တဲ့ဒဏ်ရာတွေနဲ့တရက်ကြာမှဒီနေ့မှသေဆုံးသွားတာလို့မဟာမိတ်ထောင်လင်းဌာနရဲ့အတည်ပြုချက်ရကြောင်းတောင်ကိုရီးယားထောင်လင်းဌာနNIS ဒီနေ့ကြေညာချက်ထုတ်ပြန်လိုက်တာပါယူကရိန်းကိုတိုက်ခိုက်နေတဲ့ရုရှားဘက်ကစစ်တိုက်ပေးဖို့မြောက်ကိုရီးယားကစစ်သား 1,000 ကျော်စေလွှတ်ထားတယ်လို့တောင်ကိုရီးယားအမေရိကန်နဲ့ယူကရိန်းတို့ကခံမှန်းထားပါတယ်တိုက်ပွဲတွေအတွင်းမြောက်ကိုရီးယားစစ်သား 3,000 လောက်သေဆုံးဒဏ်ရာရခဲ့တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကလွန်ခဲ့တဲ့ရက်ပိုင်းကပဲပြောကြားထားပါတယ်တောင်ကိုရီးယားထောက်လိုင်းကတော့ဒဏ်ရာသေဆုံးသူက 1,000 လောက်ကိုရှိမယ်လို့ခံမှန်းထားပါတယ်ခင်ဗျ